ဂေယစနစ်မျှတမှုမရှိတာဟာဆင်းရဲတဲ့နိုင်ငံတွေကတန်းနဲ့ချီတဲ့ကလေးငယ်တွေစားမဲ့အစားအစာနဲ့တောက်မဲ့ရေတွေလူယူခံရတဲ့သဘောဖြစ်နေတာကြောင့်သဘောပတ်ဝန်းကျင်ထိမ့်သိမ့်ပြီးဂေယစနစ်မျှတအောင်လုပ်ကြဖို့မြန်မာကက်သလစ်ကာဒီနယ်ယဟန်အမတ်ချားလ်စ်မောင်ဘိုကစက်တင်ဘာ၁ရက်နေ့မှာတောင်းဆိုလိုက်ပါတယ်။ရှေ့လာတဲ့ကက်သလစ်သာသနာပိုင်ပုပ်ဟမ်မင်းကြီးဖရန်စစ်ကကဘာတဝင်းကကက်သလစ်ဖျားเจ้าတွေကိုဒုတိယအကြိမ်မြောက်ပေးဖို့မဲ့လူသားအလုံးနေထိုင်ရာဘုံအင်ဖြစ်တဲ့မြေကဘာကိုစောင့်ရှောက်ဖို့တိုက်တွန်းချက်မထုတ်ပြန်ပြီးမြန်မာပြည်မှာအသက်84နှစ်ရှိတဲ့ကက်သလစ်ဖုန်းတော်ကြီးကာဒီနယ်ကအခုလိုကာဒီနယ်ဘိုကအခုလိုနှိုးဆော်လိုက်တာပါ။ချမ်းသာတဲ့နိုင်ငံတွေဟာတတိယကဘာကတယံဇဒတွေကိုလူယူနေပြီးဒါဟာတဖြည်းဖြည်းချင်းကျူးလွန်တဲ့လူမျိုးတုံးတပ်ဖြတ်မှုဖြစ်ကြောင်းဖုန်းတော်ကြီးဘိုကအဖြစ်တင်ဝေဖန်လိုက်ပါတယ်။ဒါပြင်လယ်သမားတွေမျိုးစစ်ဆုံးရှုံးရသလိုတစ်တောတွေမျိုးစီလာဆုံးရှုံးနေရပြီးဆင်းရဲတဲ့နိုင်ငံတွေဟာအကြက်တီးနဲ့ရင်ဆိုင်နေရတဲ့အတွက်ဒါဟာကြောက်စရာကောင်းတဲ့မတရားမှုကြီးဖြစ်ကြောင်းလည်းထောက်ပြပါတယ်။အမေကဘာပြည်မှာသဘာဝပတ်ဝန်းကျင်ပျက်စီးအောင်လုပ်နေတာတွေရပ်တန့်မှုနဲ့ဒီကဘာမြေဟာလူသားအလုံးကိုချစ်ခင်တဲ့ဖျားသခင်ကရေဟောစွာပေးအပ်ထားတဲ့ဦးတည်သောမိခင်ဖြစ်တယ်လို့ဖုန်းတော်ကြီးဘိုကသတိပေးပါတယ်။မြန်မာကာဒီနယ်ချားလ်စ်ဘိုဟာလက်ရှိမှာအာရှကက်သလစ်ဆရာတော်ကြီးများဖွဲ့ချုပ်ရဲ့အကြီးအကဲဥက္ကဋ္ဌရာထူးကိုထမ်းဆောင်နေတာလည်းဖြစ်ပါတယ်များ